လာမယ့်2035ခုနှစ်လောက်မှာကမ္ဘာပေါ်မှာဆင်းရဲတဲ့နိုင်ငံဆိုတာမရှိသလောက်ဖြစ်သွားနိုင်မယ်လို့ကမ္ဘာကျော်တထေးကြီး Bill Gates ကခန့်မှန်းလိုက်ပါတယ်။ Microsoft Company ရဲ့အကြီးအကဲ Mr. Gates ကသူ့နဲ့သူ့ဇနီး Melinda တို့ရဲ့ဒီယုံကြည်ချက်ကိုဗဟုတဘူးနေ့ကထုတ်ပြန်တဲ့နှစ်ပတ်လည်ပေးစာမှာတင်ပြခဲ့တာဖြစ်ပြီးဒါဟာ1962တွင်တွင်ဖြစ်ရတွေပေါ်မှာမူတည်ပြီးကောက်ချက်ချခဲ့တာလို့ပြောပါတယ်။1962တွင်တုန်းကကမ္ဘာပေါ်မှာတိတ်ပြီးချမ်းသာတဲ့နိုင်ငံနဲ့တိတ်ဆင်းရဲတဲ့နိုင်ငံပဲရှိခဲ့ပေမဲ့အခုခေတ်မှာတော့ဆင်းရဲချမ်းသာကွာဟမှုဟာတိတ်မရှိတော့ဘူးလို့ဆိုပါတယ်။အဲ့ဒီကာလကစပြီးကမ္ဘာချမ်းသာတဲ့နိုင်ငံတွေဖြစ်အောင်ပညာရေးနိုင်ငံအခြေခံအဆောက်အုံတွေစိုက်ပျိုးရေးဆေးပညာနဲ့တည်ငြိမ်မှုတွေကပံ့ပိုးပေးတဲ့နမူနာကောင်းကိုယူပြီးတခြားနိုင်ငံတွေကအလားတူလှုပ်ဆောင်တာတွေ့ရတယ်လို့ဆိုပါတယ်။ဥပမာအဲ့ဒီချိန်ကအဆင်းရဲဆုံးလို့ပြောနိုင်တဲ့တရုတ်နိုင်ငံဟာနောက်ဆုံးမော်ဆက်မှုလုပ်ငန်းတွေ၊သိပ္ပံပညာရပ်တွေ၊ဈေးကွက်အခြေခံတဲ့စီးပွားရေးလုပ်ငန်းတွေနဲ့တိုးတက်အောင်လှုပ်ဆောင်ရကနေအခုကျွဲဝတဲ့နိုင်ငံအဖြစ်ကိုရောက်လာတာကြည့်ရင်သိနိုင်တယ်လို့ထောက်ပြပါတယ်။အခုချိန်မှာဝင်ငွေအ ਨੇ ဆုံးဆင်းရဲတဲ့နိုင်ငံဆိုလို့10နိုင်ငံတောင်မပြည့်တော့တာတွေ့ရတဲ့အတွက်အခုလိုခံမနိုင်တာလို့ဆိုပါတယ်။စီးပွားရေးနဲ့လူမှုရေးကိုအဓိကအပြောင်းအလဲတွေဖြစ်စေတာဟာနည်းပညာနဲ့တီထွင်မှုလို့ယုံကြည်တဲ့ Mr. Gates ကဒီတီထွင်ကြံစမှုတွေနဲ့ဆက်လက်ပြီးတိုးတက်အောင်လုပ်ဖို့တိုက်တွန်းထားပါတယ်။